္လာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်ဧပြီလ4ရက်ကြာသပတေးညနေခင်း VOA American တန်ရဲ့မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းစီစဉ်တွေကိုကျွန်မများတစ်ဆင့်အောင်ကတာဝန်ပြင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးကဒီညနေနားဆင်မယ့်သတင်းတွေမှာတော့ရုရှား၏အထူးစုံစမ်းစစ်ဆေးရေးမှုရဲ့စုံစမ်းတင်ပြချက်တွေထဲမှာသမတ်ဖွဲ့ကိုထိခိုက်စေနိုင်တဲ့ချက်တွေပါဝင်နေတဲ့အကြောင်းအမေရိကန်သတင်းစာကြီးတွေကဖော်ပြလိုက်ကြပါတယ်။ပြီးခဲ့တဲ့လတိုင်းပြစ်ချသွားတဲ့အီသီယိုးပီးယားလေကြောင်းလိုင်းကလေယာဉ်မှုတွေဟာလမ်းကျွန်းချက်တွေတိုင်းလိုင်းလာပေမဲ့အောင်မြင်မှုမရခဲ့တဲ့အကြောင်းခဏဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိခဲ့ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်တဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာလေသမားတွေကိုအသေးစားချင်းဝင်တဲ့နည်းပညာကူညီပေးဖို့ American အစိုးရရဲ့နိုင်ငံသားယင်းနီးမြုံနှံမှု Corporation OPIC နဲ့မြန်မာလေယာကဏ္ဍကိုကူညီပေးနေတဲ့ Proximity Finance တို့သဘောတူလက်မှတ်ရေးထိုးလိုက်ပါတယ်
ဆိုတော့ဟိုတောင်သူကအခုဒီလမှာငွေထုတ်ချိလိုက်ပြီသူတို့စိုက်ပျိုးစရိတ်တွေအတွက်စိုက်ပျိုးလိုက်ပြီဆိုပါဆို။နောက်3-4လနေတဲ့အခါမှာသူတို့ရ
တယ် Proximity Finance ရဲ့ဘဏ္ဍာရေးကြီးကဲမှတ်စိမ်းတွေဥပြောထားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာခီးသွွားလုပ်ငန်းကျဆင်းနေတဲ့အကြောင်းနဲ့နိုင်ငံတကာသတင်းလွှာမှာတော့ Democratic Party တမရလောင်းဖြစ်ဝင်ရွေးခံမဲ့ကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးမှုတွေကိုအပြင်းထန်လှုပ်ဆောင်နေတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေကိုအထူးဆောင်ရွက်စစ်ဆေးမှုရောဘတ်မူလာနှစ်နှစ်နီးပါးကြာစုံစမ်းတင်ပြခဲ့တဲ့အစီရင်ခံစာရှင်းနေချက်ဝီလျံပါကောက်ချက်ချထားတဲ့သမ္မတကိုထိခိုက်စေနိုင်တဲ့ချက်လက်တွေပါဝင်နေတယ်လို့စုံစမ်းစစ်ဆေးသူတချို့ကပြောတဲ့အကြောင်းအမေရိကန်သတင်းစာကြီးကဖော်ပြပါတယ်။သမ္မတရဲ့စီရင်ရေးအဖွဲ့ဟာရွေးကောက်ပွဲမှာအနိုင်ရဖို့ရုရှားနဲ့ပူးပေါင်းချက်စီခဲ့ကြသောစစ်ဆွဲချက်တွေကိုစုံစမ်းထားတဲ့အစီရင်ခံစာပေါ်စာမျက်နှာ၄မျက်နှာပါသုံးသပ်ချက်ကိုတော့ရှင်းနေချက်ကမတ်လ24ရက်နေ့ကပဲထုတ်ပြန်ထားပါသုံးသပ်ချက်မှာတော့သမ္မတထရန့်ဒါမှမဟုတ်စီရီအဖွဲ့နဲ့ပတ်သက်သူတွေဟာရုရှားနဲ့ပူးပေါင်းချက်စီတဲ့အထောက်အထားမျိုးထူးဆန်းစစ်ဆေးမှုနဲ့အဖွဲ့ကတွေ့ရှိခဲ့တာတွေမရှိတဲ့အကြောင်းဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုတွေကိုသမ္မတကဥပဒေကိုချိုးဖောက်ပြီးစွပ်ဖက်ခဲ့ကြသောထူးဆန်းစစ်ဆေးမှုကကောက်ချက်ချထားတာမျိုးမရှိကြောင်းနဲ့ရှင်းနေချက်ရဲ့သုံးသပ်ချက်ကဖော်ပြခဲ့ပေမဲ့သမ္မတအနေနဲ့အပြည့်ကင်းတယ်လို့ဖော်ပြထားတာမျိုးလည်းမရှိပါဘူး။တရားရေးလုပ်ငန်းတွေမှာလျှောက်ရှက်မှုနဲ့သမ္မတကိုအရေးယူနိုင်လောက်တဲ့အထောက်အထားမတွေ့ရကြောင်းရှင်းနေချက်နဲ့ဒုတိယရှင်းနေချက်ရိုဇန်စတန်တို့ကဆုံးဖြတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအထူးစုံစမ်းစစ်ဆေးသူတချို့ကတော့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုရှင်းနေချက်ကပြည့်ပြည့်စုံစုံမဖော်ပြခဲ့ဘူးလို့ပြောဆိုခဲ့ကြတဲ့အကြောင်း New York Times နဲ့ Washington Post သတင်းစာကြီးတွေကဖော်ပြခဲ့ကြတာဖြစ်ပါတယ်။
American သမ္မတ Donald Trump ပြီးခဲ့တဲ့6နှစ်တွင်ဝင်ငွေဆောင်ထားတဲ့မှတ်တမ်းတွေကိုပေးဖို့အခွန်အူးစီးဌာနကိုစီးပင်းစည်းကမ်းလိုက်နာခြင်းရှိမရှိစစ်စစ်ရေးအောက်လွှတ်တော်ကော်မတီဥက္ကဋ္ဌကတရားဝင်တောင်းဆိုလိုက်ပါတယ်။သမ္မတ Trump ရဲ့စီးပွားရေးလုပ်ငန်းတွေဥပဒေအတိုင်းဝင်ငွေကိုမှန်မှန်ကန်ကန်ပေးဆောင်ထားရလားဆိုတာကိုစစ်ဆေးဖို့ကော်မတီဥက္ကဋ္ဌ Richard Neal ကတောင်းဆိုလိုက်တာပါ။သမ္မတ Trump ဟာ American သမိုင်းမှာနှစ်ပေါင်း40ကျော်အတွင်းဝင်ငွေကိုမှတ်တမ်းတွေကိုလူသိရှင်ကြားမထုတ်ပြန်တဲ့ပထမဆုံးသမ္မတဒါမှမဟုတ်သမ္မတလောင်းဖြစ်ပါတယ်။စရေးစစ်ခံနေရတဲ့အတွက်2013ခုနှစ်ကနေ2018ခုနှစ်အထိဝင်ငွေကိုမှတ်တမ်းကိုမထုတ်ပြန်နိုင်ဘူးလို့သမ္မတထရမ့်ကပြောနေပါတယ်။ဒါကြောင့်အကောက်ခွန်ဆိုင်ရာမူဝါဒတွေကိုကြီးကြပ်တဲ့စီးပင်းစည်းကမ်းလိုက်နာခြင်းရှိမရှိစီးစစ်ရေးကော်မတီဥက္ကဋ္ဌနီးကအခွန်ဦးစီးဌာနကိုမှတ်တမ်းတွေပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။တကယ်လို့စီးရင်စစ်နေတယ်ဆိုရင်တော့မှအခွန်ဦးစီးဌာနအနေနဲ့ဝင်ငွေကိုပေးဆောင်ထားတဲ့မှတ်တမ်းတွေကိုမပေးရလို့ဥပဒေအရတားမြစ်ထားတာမျိုးမရှိပါဘူး။ကော်မတီဥက္ကဋ္ဌရဲ့တောင်းဆိုချက်အပေါ်တရားရုံးအထိစိန်ခေါ်မေးခွန်းထုတ်ခံရမယ့်ပုံလည်းရှိနေပါတယ်။
ယောက်တန်ဒစ်စာချုပ်ဖွဲ့နေထိုးတွင်ရမှုချုပ်ယန်စတိုရန်ဘတ်ကရုရှားနိုင်ငံရဲ့ကြီးထွားလာနေတဲ့ချင်းချောက်မှုအန္တရာယ်နဲ့ပတ်သက်လို့အမေရိကန်ကွန်ဂရက်ဆက်တော်မှာသတိပေးပြောဆိုလိုက်ပါတယ်။အနောက်စုနိုင်ငံတွေရဲ့အဓိကစစ်ဖက်ဆိုင်ရာမဟာမိတ်ဖွဲ့ကြီးဖြစ်တဲ့နေထိုးအနေနဲ့ရုရှားရဲ့ရန်လိုမှုတွေကိုဟန်တားဖို့လိုတဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ဒုတိယကိစ္စအဆင့်နောက်ပိုင်းဖွဲ့စည်းထားတဲ့နေထိုးဖွဲ့နဲ့90ပြည်အထိမ်းမှတ်ဖြစ်ပထမဆုံးအကြိမ်အမေရိကန်လွှတ်တော်နေရာပေါင်းရှင်းမှောက်တွင်ရမှုချုပ်မနေ့ကမင်းငွန်းပြောရမှာသတိပေးခဲ့တာဖြစ်ပါတယ်။ဒီတို့ပေါ်ဝင်မဟာမိတ်တွေနဲ့မိဖက်တွေပေါ်စိုက်ဘာတက်ခဲမှုတွေဆက်လက်ကျူးလွန်နေတာလွှတ်တော်တွေနဲ့စွန့်ရင်ပြောင်းဝေမှုတွေအထိတက်ခဲမှုတွေဒါရီဒါမကသတင်းမှားတွေကိုအစ်မြင့်နည်းပညာတွေတုံးပြောင်းဝေနေတာဒီမိုကရေစီစနစ်ကိုနှောက်ယှက်ဖို့ကြိုးပမ်းတာတွေလည်းရှိနေတဲ့အကြောင်းပြောဆိုခဲ့တာပါ NATO ဖွဲ့အနေနဲ့စုစည်းညီညွတ်တဲ့အင်အားနဲ့ကာကွယ်ရေးအတွက်ဆက်စွန်းနေတဲ့ချီကျိုးပန်းနေပြီးတက်ခိုက်ရေးအတွက်အသင့်ရှင်နေတဲ့တပ်ဖွဲ့တွေကိုလည်းအခုခါမှာတုံ့ပြန်ချက်ခံနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဖော်ဝင်29ရက်ပေါ်ဝင်နဲ့မဟာမိတ်ဖွဲ့ကြီးအနေနဲ့ရုရှားနိုင်ငံကိုထိရမဖြစ်စေလိုတဲ့အကြောင်းနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးပမ်းနေကြောင်းလည်းပြောဆိုခဲ့တာပါ
ကျွန်တော်တို့ကဘောအင်ကုမ္ပဏီကလိုက်နာဖို့အကြံပြုထားတဲ့အချက်တွေအားလုံးလုပ်ခဲ့ပြီးမြန်မာအောင်မြင်ခဲ့ဘူးလို့လေယာဉ်ပျက်ကျမှုနဲ့ပတ်သက်တဲ့ကနဦးစုံစမ်းမှုအစီရင်ခံစာမှာဖော်ပြထားပါတယ်။လေယာဉ်ဟာအောက်ကိုကောင်းဆိုင်ပြီးအချိန်ချင်းထိုးကျသွားခဲ့တာကိုလေယာဉ်မှုတွေကထိန်းနိုင်မှုလုပ်တဲ့နည်းလမ်းတွေအတိုင်းလုပ်ခဲ့တယ်လို့အီသီယိုးပီးယား အစိုးရကဒီကနေ့ထုတ်ပြန်တ ကျွန်တော်တို့ရဲ့ဆက်သွယ်မှုကိုအခြေခံပြီးတော့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။လေယာဉ်မှုတွေကအတက်နိုင်ဆုံးစူးစမ်းခဲ့ပေမဲ့လေယာဉ်ပြတ်မကျအောင်မထိန်နိုင်ခဲ့ဘူးလို့အီသီယိုးပီးယားတပ်ယူပို့ဆောင်ရေးဝန်ကြီးဂျက်မာဝစ် မာဂတ်စ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကနဦးအစီရင်ခံစာနဲ့ပတ်သက်လို့ဘိုးအင်းကိုမဏီကတော့မှတ်ချက်တစ်စုံတရာပေးခြင်းမရှိသေးပါဘူး။ဘိုးအင်းရဲ့737 MAX အမျိုးအစားလေယာဉ်တွေပျံသန်းနေစဉ်ဆက်ရက်မသွားအောင်ကာကွယ်ပေးနိုင်တဲ့ MCAS ဆိုတဲ့ software ကိုစစ်ဆေးသူတွေကအဓိကထားဆုံးသက်စစ်ဆေးနေတာပါ။လေယာဉ်တွေခက်မှတ်မှတ်ပြန်တက်တဲ့အခါမှာလေယာဉ်ဆက်ရက်သွားတတ်တာမဟုတ အလုပ်ကိုအလုပ်ဆောင်တာဖြစ်ပါတယ်။ဒါကြောင့် MCAS software စနစ်ကောင်းကောင်းအလုပ်မလုပ်တာလားဆိုတာကိုအာရုံစိုက်စစ်ဆေးနေကြတာပါ။မလ၁၀ရက်နေ့တုန်းက Ethiopia လေကြောင်းလိုင်းရဲ့ Boeing 737 Max 8 လေယာဉ်ဟာအဒီစ်အဘာဘာလေဆိပ်ကနေပြန်တက်ပြီးတော့ 6 မိနစ်လောက်အကြာမှာပြတ်ကျခဲ့တဲ့အတွက်လေယာဉ်ပေါ်ပါသွားသူပြန် 59 လုံးသေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းအင်ဒိုနီးရှားက Lion လေကြောင်းလိုင်းရဲ့ 737 Max 8 လေယာဉ်အလားတူပြတ်ကျခဲ့တာကြောင့်ကမ္ဘာတစ်ဝှမ်းမှာဒီ 737 Max
အမျိုးအစားလေးရင်တွေအားလုံးပြန်တက်မှုကိုညှိနှိုင်းထားပါတယ်။ဒီအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ8:30ထိ
ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ညူးဇီလန်နိုင်ငံကမွတ်စလင်ပြည်နှစ်ခုမှာပြီးခဲ့တဲ့လတဲ့လူရေစုလိုက်ပြုံးလက်ထိခိုက်သေဆုံးတဲ့အထိပြစ်ခတ်မှုကျွလွန်သူဖြစ်ဖမ်းဆီးထားသူကိုလူသတ်မှုစွဲချက်ပေါင်း50နဲ့တရားစွဲဆိုရေးယူမှာဖြစ်ပါတယ်။လူယူမျိုးသားရေးဝါဒဖြစ်ကြီးညာထားတဲ့အသက်
28နှစ်ရွယ်ဟောဆူရနိုင်ငံကဘရန်တန်ဟဲရစ်တာရန်ကိုခန်းစားချက်ပြင်းတဲ့မင်းငွန်းပြောရမှာတော့တနတ်သမားရဲ့အမိဦးတော်ခေါ်ဝဲသွေးတာမျိုးတွေမလုပ်ကြဘူးလွတ်တော်ကိုယ်စွဲတွေကိုတိုက်တွန်းခဲ့ပါတယ်။တိုက်ခိုက်မှုမတိုင်ခင် ကွန်ရက်ကုမ္ပဏီတွေကိုရာဇဝဲမှုနဲ့အရေးယူမဲ့ဥပဒေသစ်ကိုဩစတြေးလျပါလီမန်ကအတည်ပြုလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာတခဲနဲ့အတည်ပြုလိုက်တဲ့ဥပဒေသစ်အရအကြမ်းဖက်လုပ်ရက်တွေပြသတဲ့ဗီဒီယိုတွေကိုလူမှုကွန်ရက်တွေပေါ်ကနေအမြန်ဆုံးဖယ်ရှားမပေးရင်အဲ့ဒီလူမှုကွန်ရက်ကုမ္ပဏီအနေနဲ့တစ်နှစ်ပတ်လုံးတကဘာလုံးကရတဲ့ဝင်ငွေရဲ့10%ကနှုန်းဒဏ်ကြေးဆော ဖွဲ့အကြံဖတ်မှုတွေလို့သတ်မှတ်ထားတဲ့အထက်မှာတပ်ဖြတ်မှုအကြံဖတ်မှုညှဉ်းပန်းနှိပ်စက်မှုနဲ့မတိုင်းကျမှုတို့ပါဝင်ပါတဲ့ ဩစတြေးလျနိုင်ငံသားဟာမတ်လ15ရက်နေ့ကနယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုမှာလူပေါင်း50သေဆုံးတဲ့အထိပြစ်ခတ်ခဲ့တာကို Facebook လူမှုကွန်ရက်ပေါ်မှာဓာတ်ရိုက်ပြသခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းကိုဩစတြေးလျပါလီမန်မှာရေးဆွဲမဲခွဲခဲ့တာဖြစ်ပါတယ်။တနက်သမားကိုမှတတ်ထားတဲ့ကင်မရာကနေရိုက်ကူးပြသတဲ့ဗီဒီယိုကို Facebook ပေါ်မှာလူအတော်များများမျှဝေကြည့်ရှုခဲ့ကြပြီးချိန်လောက်မှဖယ်ရှားခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုဖြစ်ပြီး24နာရီအတွင်းမျှဝေထားတဲ့တိုက်ခိုက်မှုဗီဒီယိုတပန်းခွဲကိုဖယ်ရှားခဲ့တယ်လို့ Facebook ကပြောပါတယ်ရှင်။
ဗလိုင်းလုပ်ငန်းတွေမှာမမကန်ဆောင်းမှုမှုအသစ်တွေနဲ့နစ္စန်ကားလုပ်ငန်းအကြီးကြီးဟောင်းကာလော့စ်ဂွန်ကိုဂျပန်နိုင်ငံမှာထပ်မံဖမ်းဆီးလိုက်ပါတယ်။နစ္စန်ကုမ္ပဏီပိုင်ငွေ5,000,000ကိုကိုရီးယားကုလသမဂ္ဂအိုမန်နိုင်ငံကအယောင်90တယောက်ထံလွှတ်ပြောင်းခဲ့တယ်လို့ဆိုရဲဆဆွဲချက်ပေါ်အခြေခံပြီးတိုကျိုမြို့တော်ကတက်ခတ်မှာဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းလဲအစိုးရရှင်တွေကပြောပါတယ်။အသက်65နှစ်ရှိဖြစ်တဲ့နစ္စန်ကုမ္ပဏီဥက္ကဋ္ဌဟောင်းကဒေါ်လာ82သန်းရောကြီးပေးရကိစ္စနဲ့ပတ်သက်လို့စနေနေ့ပိုင်းကျမမကန်လိမ့်လဲပေါ်ပြခဲ့မှုနဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာပထမဆုံးဖမ်းခံခဲ့ရပါသူကိုယ်ပိုင်ရင်းနှီးမြှုပ်နှံမှုတွေမှာရှုံးပေါ်ခဲ့တဲ့ဒေါ်လာ16သန်းကိုကုမ္ပဏီရဲ့စီးရင်နဲ့လွှတ်ပြောင်းခဲ့တဲ့ဆဆွဲချက်ပါဝင်ယုံကြည်မှုဖောက်ပြမှုဆဆွဲချက်တွေနဲ့လည်းပြည့်ခဲ့တဲ့ဒီဇင်ဘာလထဲမှာပဲနှစ်ချိန်ဖမ်းခံခဲ့ရပါတယ်။ဘရာဇီးနိုင်ငံဘွားဂွန်စကတော့နစ္စန်ကုမ္ပဏီကသူ့ကိုပစပ်ပိတ်ထားအောင်ကြိုးပမ်းတဲ့အနေနဲ့အခုလိုဖမ်းဆီးခံရအောင်ကြိုးပမ်းတာဖြစ်တဲ့အကြောင်းသူ့ရဲ့ကျိုးဆောင်တွေကတစ်ဆင့်ဒီနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဖမ်းဆီးခံရမှုကြောင့်စိတ်ပြက်လက်လျှော့မှာမဟုတ်သလိုမျက်မျက်ကတရားစီရင်ခံရမယ်ဆိုရင်အမှုကလွတ်မယ်လို့ယုံကြည်ရဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ရဲ့အထင်ကရချယ်ရီပန်းပွဲတော်ကိုပြည်တွင်းပြည်ပကလာရောက်နေကြပါတယ်။ပတိုမက်မြစ်ဖြတ်စီယာမြို့တော်ထဲကမြစ်ကမ်းပတ်လေတိုက်တော်ပေးစင်တစ်လျှောက်စိုက်ထားတဲ့ချယ်ရီပန်းပင်ထောင်တဲ့ချီဟာအခုလိုຫນွေဥပေါက်ချေရောက်တိုင်းမှာပင်လုံးချွတ်ပွင့်လာကိုအဝေးကနေတော့မှမြင်ရပါတယ်။ရင်းမျက်နှာပြင်မြင့်တက်လာမှုကြောင့်109ဧကအကျယ်ရှိတဲ့ဒီတိုက်တော်ပေးစင်ကန္နာပတ်လည်မှာစိုက်ထားတဲ့ချယ်ရီပင်တော်တော်များများရေထဲရောက်ကုန်တာမို့အပင်တွေနားလူတွေသွားကြည့်ဖို့ခက်ခဲကုန်တယ်လို့အမျိုးသားပန်းဦးရဲ့အကြီးအကဲကပြောပါတယ်တချို့ချယ်ရီပင်တွေဆိုရင်အမြင့်တွေကိုတော့မှမြင်နေရပါတယ်တနေ့ကိုရေနှခတက်တိုင်းမြစ်ကမ်းမှာရေကြီးတာကြောင့်ကန္နာမှာစိုက်ထားတဲ့ချယ်ရီပင်တွေရဲ့တက်တန်းတုံမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်တမိုင်းဝင်ချယ်ရီပင်တွေကိုပြန်လည်ထိန်းသိမ်းစောင့်ရှောက်ဖို့အတွက်ဒေါ်လာတန်900လောက်ကုန်ကြမယ်လို့ကနဦးခန့်မှန်းထားပါတယ်ဂျပန်နိုင်ငံကချစ်ချီရဲ့အနေနဲ့ပေးတဲ့ချယ်ရီပင်ပေါင်း3,000ကိုတိုက်တော်ပေးစင်ကန္နာပတ်လည်မှာ1912ခုနှစ်ထဲကစိုက်ပျိုးခဲ့တာဖြစ်ပါတယ်ချယ်ရီပန်းပင်တွေပွင့်ချိန်မှာလာရောက်ကြည့်ကြသူတက်တန်းခွဲကနေ3,000အထိရှိတယ်လို့အမျိုးသားပန်းဦးရင်ဌာနကခန့်မှန်းထားပါတယ်ရှင်
Direct from Washington, the voice of America, VOA. နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းစာတွေကိုတင်ဆက်ပေးပါမယ်။မြန်မာလေသမားတသိန်းကျော်အတွက် American Dollar 8သန်းတန်ဖိုးရှိတဲ့အသေးစားချင်းငွေနဲ့နည်းပညာကူညီပေးဖို့ American အစိုးရရဲ့နိုင်ငံခြားယင်းနည်းမြှုပ်နှံမှု Corporation OPIC နဲ့မြန်မာလေယာဏ်ကဏ္ဍကိုကူညီပေးနေတဲ့ Proximity Finance တို့သဘောတူလက်မှတ်ရေးထိုးလိုက်ပါတယ်။လေယာဏ်ကဏ္ဍမှာလိုအပ်နေတဲ့သီးနှံစိုက်ပျိုးရေးရရှိရေးနည်းပညာဖွံ့ဖြိုးရေးအတွက်အခုလိုကူညီထောက်ပံ့ပေးတာလို့ OPIC ရဲ့အကြီးအကဲကပြောပါတယ်။ဧကနေလေသမားတွေအတွက်ထုတ်ချေးပေးမယ့် American အကူအညီအကြောင်းကိုကိုစီသူကပြောပြပေးပါမယ်ရှင်
။ American ဆိုရရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဘဏ္ဍာရေးအကူအညီပေးရေးအဖွဲ့အစည်းဖြစ်တဲ့နိုင်ငံခြားယင်းနည်းမြှုပ်နှံမှု Corporation OPIC အနေနဲ့မြန်မာနိုင်ငံကဝင်ငွေနဲ့လေသမားတွေအတွက်လိုအပ်တဲ့အသေးစားချင်းငွေထောက်ပံ့ပေးနိုင်ဖို့ American Dollar 8သန်းကူညီပေးတာဖြစ်ကြောင်း OPIC ရဲ့အကြီးအကဲ Eric Jones ကပြောပါတယ်။
We're excited to do this deal with Proximity.
အခုလိုကျွန်တော်တို့ OPIC နဲ့ Proximity Design နဲ့ပူးပေါင်းပြီးကြီးလက်မှာရှိတဲ့လေသမားတွေအတွက် American Dollar 8သန်းထောက်ပံ့နိုင်တာအတော်ပဲစိတ်လှုပ်ရှားပါတယ်။ဒါကတူးချင်းအနေနဲ့ရောလေယာစီးပွားအတွက်ပါအရေးပါတဲ့ငွေကြေးအထောက်ပံ့မျိုးဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။အခုလိုကူညီပေးတာဟာ American ဆိုရရဲ့မြန်မာနိုင်ငံပေါ်အကူအညီပေးနေတဲ့တစ်စိတ်တစ်ပိုင်းဖြစ်ကြောင်းလက်မှတ်ထိုးဘက်ကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာ American တာဝန်ကြီး Scott Marcier ကပြောပါတယ
်။ And the US governmentprime interest in being in Myanmar at all
မြန်မာနိုင်ငံနဲ့ပတ်သက်လာရင် American အစိုးရရဲ့အဓိကယူရချက်ကနိုင်ငံကိုငြင်းချမ်းပြီးကြွေးဝါတိုးတက်အောင်အဖက်ဖက်ကကြိုးစားနေတဲ့သူတွေကိုအတက်နိုင်ဆုံးအကူအညီပေးသွားဖို့ပါအားလုံးသိတဲ့အတိုင်းပဲဒီလိုလုပ်ဖို့ကစိန်ခေါ်မှုတွေရှိတယ်လို့အခွင့်အလမ်းတွေလည်းရှိပါတယ်လူတွေရဲ့ဘဝကိုထိထိရောက်ရောက်နဲ့တကယ်အကျိုးပြုစေနိုင်ဖို့တခုတည်းသောနည်းလမ်းကအသေးစားငွေချေးလုပ်ငန်းတွေကိုလက်လန်းမီနိုင်အောင်ထောက်ပံ့ပေးတာပါပဲ
အခုထောက်ပံ့မှုဟာဧကနယ်လေသမားတွေ အထူးသဖြင့်ရင်းနှီးငွေနှဲပါနေတဲ့အမျိုးသမီးတောင်သူတွေကိုလည်းအဓိကရည်ရွယ်ပြီးကူညီပေးသွားမယ်လို့တောင်းရှိသူတွေကပြောပါတယ်။အခုတောက်ပတ်တဲ့ငွေကြေးတွေကိုအေရဝတီတိုင်း၊မန္တလေးတိုင်း၊စကိုင်းတိုင်း၊မကွေးတိုင်းနဲ့ချမ်းပြည်နယ်စတဲ့ဒေသတွေကတောင်သူတသိန်းကျော်ကိုအသေးစားချင်းငွေလုပ်ငန်းနဲ့နှီးပညာတွေထောက်ပံ့ပေးသွားမယ်လို့ Proximity Design ရဲ့တောင်းရှိသူတွေကပြောပါတယ်။Proximity design အနေနဲ့ပုံမှန်အသေးစားငွေချေးလုပ်ငန်းတွေနဲ့မတူဘဲစိုက်ပျိုးကင်းအခြေပြုငွေချေးစနစ်ကိုလုပ်ကန်နေတာကြောင့်ဝင်ငွေနဲ့လေယာဉ်လုပ်ကန်သူတွေအတွက်ချင်းငွေကြောင့်ဝင်တို့ဝင်ပို့တက်တာစီမယ်လို့ Proximity Finance ရဲ့ဘဏ္ဍာရေးအကြီးအကဲမစိမ့်နွယ်ဦးကပြောပါတယ်
ဆိုတော့ဟိုတောင်သူကအခုဒီလမှာငွေထုတ်ချိလိုက်ပြီသူတို့စိုက်ပျိုးစရိတ်တွေအတွက်စိုက်ပျိုးလိုက်ပြီဆိုပါဆို။နောက်3-4လနေတဲ့အခါမှာသူတို့ရာသီပေါ်တဲ့အခါမျိုးရှိမယ်။အဲ့အချိန်ကျတော့မှသူတို့အနေနဲ့ငွေပြန်ဝင်လာမယ့်အခါမျိုးရှိတယ်ပေါ့နော်။အဲ့တော့ကျမတို့ကလည်းချင်းငွေပြန်ကောက်တဲ့အခါမှာသူတို့ငွေပြန်ပေါ်နိုင်တဲ့ရာသီပေါ်နိုင်တဲ့အချိန်ကျတော့မှသူတို့စီကနေပြီးမှပြန်ပြီးကောက်ခံတဲ့စနစ်မျိုးတွေပြန်ပြီးတော့မှလုပ်ပေးပါတယ်။ဆိုတော့အဲ့လိုမျိုးလုပ်ပေးခြင်းအပြင်ပေါ့နော်။တောင်သူတွေအနေနဲ့ကြည့်မယ်ဆိုရင်လည်းသူတို့မိုက်ခရိုဖိုင်နဲ့ကျမတို့ပြန်ပေးရတဲ့ငွေပမာဏတွေကလည်းသူတို့အတွက်ဝင်တော့ဝင်ပေါ်တွေမဖြစ်တော့ဘူးသူတို့ကျမတို့ပေးတဲ့ထုတ်ပုံတွေကလည်းသူတို့ရဲ့လိုအပ်ချက်နဲ့ใกล้ညီမှုရှိတာကိုတွေ့ရတယ်အဲ့တော့သူတို့ကလည်းအကျိုးကျေးဇူးတွေအများကြီးရှိတာတွေ့ရပါတယ
်အခု OPIC ရဲ့ထောက်ပံ့ပေးငွေဒေါ်လာ8တန်းအပြင်မိဖက်ဖွဲ့စည်းဖြစ်တဲ့ Score Foundation ကလည်း Proximity Design ရဲ့အသေးစားချင်းငွေအစီအစဉ်မှာ American Dollar 2တန်းထည့်ဝင်ပံ့ပိုးပေးထားတယ်လို့မတ်စိန်းနွယ်ဦးကပြောပါတယ်မြန်မာနိုင်ငံရဲ့လုံသားအင်အား60ရာခိုင်နှုန်းဟာလေယာကဏမှာဝင်ရောက်လုပ်ကိုင်နေပြီးတော့လေယာကဏထုတ်ကုန်တန်ဖိုးဟာစုစုပေါင်းပြည်တွင်းထုတ်ကုန် GDP တန်ဖိုးရဲ့ခန့်မှန်းခြေ30ရာခိုင်နှုန်းရှိကြောင်းကုလသမဂ္ဂဆန္ဒရေးခါနဲ့စိုက်ပျိုးရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုစီသူပြောပြပေးခဲ့ရပါရှင်အခုဆက်ပြီးတော့ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာခရီးသွားလုပ်ငန်းတွေကျဆင်းနေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်မြောက်ဦးရှိဟောင်းယဉ်ကျေးမှုနယ်မြေဒေသမှာခရီးသွားလုပ်ငန်းတွေပုံမကျဆင်းလာခဲ့တယ်လို့ဒကြန်ကာလတွားရောက်မဲ့ခရီးစဉ်တွေလည်းဖျက်သိမ်းတာတွေရှိနေပါတယ်။တချိန်တည်းမှာပဲရန်ကုန်မြို့မှာနှစ်ဆင်ကျင်းပမည်ဖြစ်တဲ့ရခိုင်ရိုးရာဒကြန်ပွဲတော်ကိုဒီနှစ်မကျင်းပဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရဲ့ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့လက်နက်ကင်ပြိပခတွေကြောင့်ရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့မြောက်ဦးမြို့ကိုပြည်တွင်းပြည်ပကခီးသည်တွေလာရောက်တာနှဲပါနေပြီးခီးသွွားလုပ်ငန်းဟာအရင်တက်ကြာဆင်းလာနေတာပါလက်ရှိမြောက်ဦးမြို့ခီးသွွားလုပ်ငန်းအခြေအနေကိုဒေသခံအလန်းညွန်ဖြစ်တဲ့ဦးမြင့်ကျော်ကအခုလိုပြောပါတယ
်ခီးသွွားလုပ်ငန်းတွေကြာဆင်းကြတာပေါ့ဒီခီးသွွားဘာခီးသွွားလဲမရှိတဲ့ဘူးအဲ့လိုဖြစ်တယ်ခီးသွွားလုပ်ငန်းတော့တော်တော်လုပ်ငန်းတွေတော့ကျေးဇူးတင်ပါတယ်ခင်ဗျ။ကျေးဇူးလက်ကျောက်ကစားပြီးတော့အဲ့လိုရှိလာဘ
ူး။မြောက်ဦးမျိုးကဟိုတယ်နဲ့ခီးသွွားလုပ်ငန်းကဝန်ထမ်းတဦးကတော့လူမျိုးရေးပြိပခတွေဖြစ်ပွားပြီးနောက်ဧည့်သည်အလာနေခဲ့ရာကအခုအခါမှာမလာတလောက်ဖြစ်သွားကြောင်းပြောပါတယ်
။အခုကဟိုနေပါတယ်ခင်ဗျ။ခီးသွွားရာလीမဝင်တလောက်ပါပဲခင်ဗျ။ဟိုပြည်တွင်းရောပြည်ပရောမဝင်ဘူးအဲစစ်ပြတ်မှမဝင်တာမဟုတ်ပါဘူးခင်ဗျ။အရင်တော့လည်းသိမဝင်ပါဘူးခင်ဗျ။ကျွန်တော်တို့ဒီရောင်ပေါ့မောင်တော်ဘက်မှာဖြစ်ကြရပါဘောနော်။မောင်လေးဘာမှအဲ့မှာဖြစ်ကြတဲ့အကူဒီဘက်မှာအလားနေသွားတာပေါ့နော်အဲ့လိုမျိုးအခုဆိုရင်တော့မရှိသလောက်ဖြစ်သွားတာပေါ့နော
်ဒေတာရင်းမတည်ငြိမ်တာတွေကြောင့်မြောက်ဦးမျိုးကိုတွားမဲ့ဗကြံတွင်းခီးသွွားအစီအစဉ်ကိုလည်းဖျက်သိမ်းခဲ့ရကြောင်းတန်းချင်းနဲ့ရောင်းရင်းများမြမကြီးအနှံ့ဖျားဖူးခီးသွွားလုပ်ငန်းကဦးချက်ကြီးကပြောပါတယ
်ကျွန်တော်တို့ရောင်းတော့ရောင်းတယ်ရောင်းပြီးတော့ဖျားဖူးတွေကပြဿနာနေလာပြီးတော့ပြဿနာပြန်ထုတ်ကြည့်တခြားကြီးတွေပြောင်းသွားတယ်ပေါ့ဗျာစောစောပိုင်းတော့ဟိုမြောက်ဦးမှာဖြစ်တဲ့ခက်တယ်ဆိုတော့လူရရဲကြောက်တယ်ဆိုမှလည်းပုံစံကြီးရတော့အဲအဲအဲ့ဒီလိုပါတကယ်တမ်းဆိုရင်တော့လည်းဖြစ်သွားရင်ကျွန်တော်လည်းမကောင်းဘူးဆရာဘူးလည်းသူကရောက်တာပါအဲ့ကြောင့်မြောက်ဦးကြောက်တယ်ဆိုမသွားဘူ
းငပလီဘက်ကခီးစင်ကတော့ပုံမှန်အတိုင်းသွားဥတာရှိကြောင်းပြောပါတယ်ရန်ကုန်မြို့ကရခိုင်မိသားစုတွေကလည်းရခိုင်ပြည်နယ်မှာခံစားနေရတဲ့စစ်ဘေးအခြေအနေကိုစာနာတဲ့အနေနဲ့နှစ်စဉ်ကျင်းပတဲ့ရခိုင်ရိုးရာဒကြံပွဲတော်ကျင်းပရေးကိုဖျက်သိမ်းခဲ့ကြပါတယ်။ဒီလိုဖျက်သိမ်းလိုက်တဲ့အကြောင်းကိုပွဲတော်ကျင်းပရေးကော်မတီအဖွဲ့ဝင်ဒေါ်မြမေကအခုလိုပြောပါတယ်
။သူဝနာပွဲမှာရခိုင်ဒကြံပွဲတော်ကိုတော့မကျင်းပဖြစ်တော့ဘူးဆိုတော့မနေ့ကအစီအစဉ်မှာဒီအလင်းဆုံးဖြတ်ပြီးတင်းနာမှလည်းပါနေပါပြီရှင်။ကျမတို့ရခိုင်ပြည်ထဲမှာလေကိုရခိုင်တွေကအရင်ကစိတ်မကောင်းစရာတွေဖြစ်နေတယ်လေ။သူတို့နဲ့ထက်သူထက်များစိတ်မကောင်းဖြစ်တယ်ဆိုတာကိုပြသကြင်တာရေနောက်အဲလုံခြုံရဲ့အခြေအနေတွေကိုလည်းစိုးရင်သိရှိတယ်ပေါ့ဗျာတကြင်ဆိုတာနည်းနည်းတောက်ဆမှုရကြတာများတယ်လေနော်အဲ့တော့မတော်လို့တစုံတစ်ခုကိုပြောမှဆိုမှတယောက်တယောက်အဲ့လိုအပြူမှုလေးတွေမှားသွားပြီဆိုရင်မလိုလားအဲ့တပြပနာတွေဖြစ်မှဆိုလို့ချောင်ချတဲ့သဘောလေးပါပါတယ်ရှင်းသားပါပဲတိတ်တော့ကြီးကြီးကြီးပြပနာကြီးလို့တော့မရှိပါဘူး
ရခိုင်ရိုးရနှစ်သာသွေးပွဲနဲ့ဖျားရေတက်ပေတာကိုရခိုင်ပြည်နယ်တမယုံမှာကျင်းပမှာဖြစ်ကြောင်းပြောပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်ကတည်းကလူမျိုးရေးပြပခရီစတင်ဖြစ်ပွားခဲ့ပြီး2019ခုနှစ်တွင်မှာဘူဒီတော်မောင်တော်ဒေသကို ဒီအပိုင်းတွေအတွင်းမှာတော့မြောက်ဦးကျောက်တော်ပါဝင်မြို့နယ်၅မြို့နယ်မှာညမထွေရအမိန့်ထုတ်ပြန်ခဲ့ပါတယ်။ရန်ကုန်မြို့အမေရိကန်တိုင်ယုံကလည်းမြောက်ဦးကျောက်တော်နဲ့မင်းပြားမြို့နယ်တွေကိုခီးမသွားတင်ကြောင်းမလ
ဆိုရရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်ပွဲဖြေရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာတွေ့နေရပါတယ်။ဒါပေမဲ့လည်းဖော်ထုတ်အရေးယူဖို့ကြံနေသေးတဲ့အကျင့်ပြတ်ချစားမှုတွေကလည်းရှိနေသေးပါပဲ။အကျင့်ပြတ်ချစားမှုတွေဟာဘယ်နေရာတွေမှာဘယ်သူတွေကဘယ်လိုပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲ။ကျူးလွန်သူတွေကိုဘယ်လိုဖော်ထုတ်အရေးယူနိုင်မလဲဆို ဒီနေ့တောင်းရှင်နဲ့ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်
စနေနေ့တိုင်းလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။2025ဖေဖော်ဝါရီလမှစတင်မဲ့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းရွေးချယ်ဖို့ပါတီတွင်းအကြိုရွေးကောက်ပွဲတွေစတင်မှုဆယ်လလောက်လုပ်သေးပေမဲ့ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း15ရောက်ထက်မနည်းဟာရှေ့နှစ်မှာသမ္မတထရမ့်နဲ့ပြိုင်ခ
How's everybody doing?
Hello, everybody.
Threat to national security. And we just have to call it out.
Elizabeth Warren ha tamara Trump ko weban le amyo mi ko le law ni de ga tiao phit pi lo tu lo be naw tu u ga ro Minnesota athat lot daw ma Amy Klobuchar phit par de.
He somehow thinks that organized hate is more powerful than unorganized love.
Among the Arago, well, Senator Sanya Tara Riha, Oza Gide, Lutunin, Teniron Yabare, Tunin, Manai Mare, Tame, Tao Jamaruga, Pelu, Tongan Jamale, Jamaru Bagale, a season the Jas, Nidaja, Lobido, and Nayujaya Mava.
The Thomas said, Yuka, Lunezu, when he dega, Kuzle, Long from Miale, when Yau Shimpia and Jabu, Topo Labido, Idema, California Pinet, Teladom, Mac Kamala Harris, Yesuya, Poet, when ye Julian Castro.
This election will be more than just taking one person out of office. This will be the beginning of the next era of America. Where dreams
are not going to be. The people who are living in the world are living in the world. The people who are living in the world are living in the world. The people who are living in the world are living in the world. The people who are living in the world are living in
Vermont Teladot, my Bernie Sanders Tribute, Tugara, Jamai Song Shamu, Kamatek Dubina Yashimu, Sibai Tiamia Damu Yashibu, Lodome, Subido, Talongari, Bidawari.
And what I pledge to you, if elected president, is to be a president that will be traveling
all over the world. ဒီကလေးတမရအဖြစ်နဲ့ရွေးခံမယ်ဆိုရင်အောက်ခြေနိုင်ငံရေးလှုပ်ရှားမှုအစိတ်အပိုင်းတရက်အနေနဲ့တနင်္ဂနွေလုံးကိုသွားမှာဖြစ်ပါတယ်။
မကြသေးခင်ကကောက်ယူခဲ့တဲ့စစ်တမ်းတွေအရတော့ဘာနီဆန်ဒါစ်ဟာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပြီးရင်ဒီမိုကရက်ပါတီထဲမှာထိတ်ဆုံးကပြီးနေသူတယောက်ဖြစ်တယ်လို့ရှုမြင်နေကြပါတယ်။ဒုသမ္မတဟောင်းဘိုင်ဒန်ဟာလည်းသိမကြခင်မှာပဲသူ့အနေနဲ့ဒီမိုကရက်ပါတီကသမ္မတလောင်းဖြစ်ဝင်အရွေးခံမယ်လို့ကြေညာသွားဖို့ရှိတယ်ဆိုပြီးတော့ယူဆနေကြပါတယ်။ဒါမဲ့လည်းအမျိုးသမီးတော်များများက အလိုမတူပဲထိတွေ့ကြင်တွေ့တယ်ဆိုပြီးပြောဆိုမှုတွေရှိတာကြောင့်ဝေဖန်ခံရပါတယ်။ပါတီတွင်ပနာမရွေးကောက်ပွဲတွေကျင်းပဖို့အချိန်လိုသေးပေမဲ့ဒီမိုကရက်ပါတီထောက်ခံသူတွေဟာကိုယ်စလဲလောင်းတွေကိုအနီးကပ်စောင့်ကြည့်နေကြတယ်လို့အမေရိကန်တက္ကသိုလ်ကအကဲခတ်ဘယ်လိုဆွေးနွေးကပြောပါတယ်
။ Democratic voters are basically interviewing candidates on two topics.First and most importantly,
Democrat Party ထောက်ခံသူတွေကကိုယ်စီလောင်းတွေကိုအခြေခံဖြစ်တော့အကြောင်းအရာနှစ်ခုကိုအဓိကထားမင်းနေကြပါတယ်။ပထမနဲ့အရေးကြီးဆုံးတစ်ခုကတော့လာမယ့်နှစ်တွေအတွင်းမှာအမေရိကန်အတွက်သူတို့ရဲ့မူဝါဒဆိုင်ရာအမြင်တွေပါ။နောက်တစ်ခုကတော့သူတို့အနေနဲ့2020ရွေးကောက်ပွဲမှာသမ္မတ Trump ကိုအနိုင်ရနိုင်မလားဆိုတာပါ
။ဗဇာသင်းကကောက်ယူခဲ့တဲ့စစ်တမ်းတွေကတော့ Texas ပြည်နယ်အောက်လော့တော်အမတ် Beto O'Rourke, Kamala Harris နဲ့ Indiana ပြည်နယ် South Bend မြို့တော်ဝန် Pete Buttigieg တို့လိုအရင်ကလူသိမ့်မသိသေးတဲ့ကိုယ်စလေလောင်းတွေလည်းအရှိန်ရလာနေပါတယ်။ဒီမိုကရက်ထောက်ခံသူတွေအနေနဲ့ဒီရွေးကောက်ပွဲမှာရွေးချယ်စရာတွေအများကြီးရှိတယ်လို့ George Washington တက္ကသိုလ်ကနိုင်ငံရေးကျွမ်းကျင်သူ Matt Dallet ကပြောပါတယ်
။ Do primary voters want someone who is not going to be a centrist like Bill Clinton
who's not ဆန္ဒရှင်တွေအနေနဲ့ Bill Clinton လိုအလေလက်ဝါဒီမဟုတ်တဲ့ပုံကူမျိုးကိုလိုချင်တာလား။ဒါမှမဟုတ်သမ္မတဟောင်းဥပမာလိုတတိထားတတ်တာမျိုးမဟုတ်တဲ့လူကိုလိုချင်တာလား။ဒါမှမဟုတ်ဝင်ဝင်မညီမျှမှုကိုတိုက်ဖြတ်ဖို့ကိစ္စအဓိကထားလှုပ်ဆောင်မဲ့သူတယောက်ကိုလိုချင်တာလား
။ Trump ကတော့ Democrat Party ဘက်ကဘသူပဲအရေးခံရသူဘက်ကတော့ရှင်ပြိုင်ဖို့အစဉ်အသင်ပဲလို့ပြောပါတယ
်။ We could lose the country. We really could because these people are stone cold.
ကျွန်တော်တို့တိုင်းပြည်ရဲ့ထိခိုက်မှာဖြစ်ပြီးတကယ်ကိုထိခိုက်မှာပါ။ဘာလို့လဲဆိုတော့ဒီလူတွေဟာခတ်တုံတုံခတ်အားရပါ
။ Democrat Party ကိုယ်စားလှောင်းတွေရဲ့လာစဉ်စကားစစ်ထိုးပွဲတွေကိုလာမဲ့ကြုံလာမှာစတင်မှာဖြစ်ပြီးတော့ကိုယ်စလေလောင်းလေဟာတဲ့အဲ့ဒီအတွက်စတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်တောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့ကြာတာပြင်းနေညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်နောက်နှစ်နာရီကြာမှထုတ်လင်းမယ်ည9နာရီအစီအစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုအစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့အတွက်သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့2016သမ္မတရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနှစ်နှစ်နီးပါးကြာစုံစမ်းတင်ပြခဲ့တဲ့အစီရင်ခံစာရှင်းနေချုပ်ဝီလျံဘာကောက်ချက်ချထားတဲ့သမ္မတကိုထိခိုက်စေနိုင်တဲ့အချက်လက်တွေပါဝင်နေတဲ့အကြောင်းစုံစမ်းစစ်ဆေးသူတချို့ကပြောဆိုခဲ့တယ်လို့အမေရိကန်သတင်းစာကြီးတွေကဖော်ပြလိုက်ပါတယ်။စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုရှင်းနေချုပ်ဘက်ကပြည့်ပြည့်စုံစုံဖော်ပြခဲ့တာမရှိတဲ့အကြောင်းအထူးစုံစမ်းစစ်ဆေးသူတချို့ကိုကူကပ်ပြီးနယူးယောက်တိုင်းစင်ဝါရှင်တန်ပို့သတင်းစာတွေကဖော်ပြခဲ့ကြတာပါ။အမေရိကန်သမ္မတ Trump ပြီးခဲ့တဲ့6နှစ်တွင်းဝင်ဝင်ဝင်ဆောင်ထားတဲ့မှတ်တမ်းတွေကိုပေးဖို့အခွန်အစည်းဌာနကိုစီမင်းစီကံလိုက်နာခြင်းရှိမရှိစစ်စစ်ရေးအောက်လုပ်တော်ကော်မတီဥက္ကဋ္ဌကတည်ယဝင်တောင်းဆိုလိုက်ပါတယ်။သမ္မတ Trump ရဲ့စီဝိုင်းလုပ်ငန်းတွေဥပဒေနဲ့အညီဝင်ဝင်ဝင်မှမှန်ကန်ကန်ပေးဆောင်ထားရလားဆိုတာကိုစစ်ဆေးနိုင်ဖို့ကော်မတီဥက္ကဋ္ဌ Richard Nee ကတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။ပြည်ရဲ့မလဇမ်းမာတုံးကပြစ်ချခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်မှုတွေဟာလေယာဉ်အောက်ကိုထိုးဆိုက်ကျမသွားအောင်ဘုံဝင်ကုမ္ပဏီကလိုင်းနာဖို့အကြံပြုထားတဲ့အချက်တွေအားလုံးကိုလိုက်နာခဲ့ပေမဲ့လည်းအောင်မြင်မှုမရခဲ့ဘူးလို့လေယာဉ်ပြစ်ချမှုနဲ့ပတ်သက်လို့ကနအူးစုံစမ်းမှုအစီရင်ခံစာမှာပြောဆိုထားပါတယ်။လေယာဉ်ဟာအောက်ကိုထိုးဆိုက်ပြီးအချိန်ချင်းကျသွားတာကိုလေယာဉ်မှုတွေကပြန်ထိန်းနိုင်ဖို့လုံးဝတဲ့နည်းလမ်းတွေအတိုင်းလှုပ်ဆောင်ခဲ့တဲ့အကြောင်းအီသီယိုးပီးယားအစိုးရကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာပါ။နယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှပြီးခဲ့တဲ့လတဲ့လူတွေစုလိုက်ပြုံးလိုက်ထိခိုက်ဒေဆုံးခဲ့ရတဲ့အထိပြစ်ခတ်မှုကျွလွန်မှုဖြင့်ဖမ်းဆီးထားသူကိုလူသတ်မှုဆွဲချက်ပေါင်း50နဲ့တရားစွဲဆိုအရေးယူမှာဖြစ်ပါရဲ့လူပြည်မျိုးသားရေးဝါဒီဖြစ်သူကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားဘရန်ဒန်ဟဲရစ်တာရန်ကိုခွက်ချက်မြို့မှာတောက်ချန်နေရုံထုတ်တဲ့အခါလူသတ်ဖို့ချန်စီမှု39မှုနဲ့တရားစွဲမှာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောဆိုထားတာပါ
တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့အကျိုးကိုဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington, this